ရှမ်းပြည်မြောက်ပိုင်းနှောင်းချုံမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်နေပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိပြီးဒေသခံတွေလည်းတိတ်ရှောင်နေရပါတယ်။နှောင်းချုံမြို့နယ်ထဲကစီးရဲအခြေအနေတွေကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနှောင်းချုံမြို့နယ်ထဲကကျေးရွာတွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဧပြီလ5ရက်6ရက်တို့မှာနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတာပါ။လက်ရှိအချိန်ထိနှစ်ဖက်စီးရဲတင်းမာနေပြီးအပြန်အလှန်ထိုးစစ်ဆင်နေတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီနောက်ချွေမြို့နယ်ထဲမှာကျွန်တော်တို့ MUPDF နဲ့စစ်ကောင်စီနဲ့တိုက်ပွဲဖြစ်နေရရှိပါတယ်အဲဘယ်သူကစပြီးထိုးရလဲဆိုတော့နှစ်ဖက်လုံးထိုးတယ်လို့ပဲအဲပြောရမှာရှင်တယ်ကျွန်တော်တို့ဘက်ကလည်းထိုးစစ်အဲလုပ်ခဲ့တာလည်းရှိတယ်စစ်ကောင်စီဘက်ကလည်းထိုးနေရတယ်ရှိပါတယ်တော်တော်စချိန်နေရတော့တော်တော်တင်းမာနေတဲ့ချိန်နေမလို့တော့ဟောစစ်ဆုံးတရားထိုးပြန်မှုတော့မရှိသေးပါဘူးဗျ
စစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေဟာ EP 5ရဲ့နေ့မှာပြင်ဦးလွင်မြို့နဲ့နောင်ချုံမြို့အဆက်ကတံပိုးကြောင်မဲလေးကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပြီး EP 6ရဲ့မှာတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာတွေအပြင်တိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာနောင်ချုံပြင်ဦးလွင်စတဲ့နီးစပ်ရာမြို့တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့နောင်ချုံဒေသခံတဦးကလည်းအခုလိုပြောပါရယ်
ဒီသားကနေဟောသူကနီးစက်ရပြေးကြတာပဲ။ကောနောင်ချိုပြေးတယ်။တချို့ကတော့ဒီ30သေးရခွာ30လည်းတက်ကြတယ်တက်ဒီဟာအမြောက်တွေနဲ့ထိုင်နေတော့30ဟာလို့လည်းပြန်ပြေးကြတယ်အဲ့လိုသူကဟောအဲ့ရနေလန့်ပြေးတာဆိုဝုံဝုံဒုံတိုင်းဆိုတားနေကြီးတွေတုံတော့ခုချိန်ကြီးပြင်းနေတော့သူကမနေ့ကတံပိုးမှာဖြစ်ကြတယ်ဆိုတော့တံပိုးကဟာတွေလည်းပြေးတယ်အဲ့ဘက်ကဆက်နေတော့ဈေးပြေးတယ်တံပိုးဒီဘက်ကဟိုခိုးအဲ့ဟိုခိုး30လမ်းဆိုရင်ဟိုခိုးရဲ့ဒီဘက်ကကုန်းကြီးအင်းမโอเคရင်းအဲ့နာတချို့ကျူးအင်းတော့တချို့လည်းပြေးကြတယ်ချို့လည်းမပြေးကြဘူးနီးစက်ရနီးစက်ရပေါ့ပြေးကြတာဂျင်းဝင်နေလာတော့တယ
်စစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေဟာကြေးရွာတွေအနီးကိုကြားရောက်ပေါက်ကွဲတာတွေရှိပြီးဒေသခံတွေထိခိုက်မိတာတော့မကြားရသေးဘူးလို့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့2022ခုဩဂုတ်လနဲ့အခုနှစ်2023ဖေဖော်ဝါရီလထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလေချောင်းကနေပြစ်ခတ်တဲ့အထိပါတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုလိုစီးရဲတင်းမာခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြိမ်သက်သွားခဲ့ပြီးတလကျော်အကြာမှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်တေဆုံးဒဏ်ရာရပါရည်နဲ့ပတ်သက်လို့နှစ်ဖက်စလုံးကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ